โอเค2055ရွေးကောက်ပွဲမှာရွေးချက်ခံဒီ NLD ကိုယ်စားလှယ်တွေအတွက်ပေါ့နော်တင်းနှန်းနေစပေးနေပြီလွှတ်တော်ကလည်း February လလောက်မှာဒီပြန်ပြီးတော့ဒုတိယကြိမ်တက်တန်းခေါ်ဖို့စီစဉ်နေပြီဆိုတော့အခုလိုဒီလွှတ်တော်ကိုယ်စားလှယ်တွေကိုတင်းနှန်းပေးတာအပြင်တခြားပေါ့လွှတ်တော်တက်ဖို့အတွက်ဘယ်လိုတွေများပြင်ဆင်နေတာရှိပါသေးလဲရှင
်တင်းနှန်းပေးတဲ့ရွေးချက်ကအဲ့ဒီရွေးခံတဲ့လွှတ်တော်ကိုယ်စားလှယ်တွေဟာလွှတ်တော်ဒီဒီကိုရောက်လို့ရှိရင်ကိုထမ်းဆောင်မယ့်ဥပဒေပြူတာဝန်ကိုပြေဝထမ်းဆောင်နိုင်အောင်လို့ပေးထားတာပေါ့အဲ့ဒါကိုပေးနေတာကတော့မန္တလေးရဲ့တချင်ရဲ့ရှမ်းရဲ့နောက်သုံးရက်ဆိုလို့ရှိရင်တော့မကွေးရဲ့ချင်းရဲ့ကယားရဲ့ဒါအထက်မှပြီနောက်တစ်ထုပ်ကရန်ကုန်မှာပြေးမယ်ပြီးမှာပေးမယ
်ဟုတ်ကဲ့အခုအစိုးရဘက်ကဆိုရင်လည်းဒီတာဝန်လွှဲပြောင်းမှုထောက်ကူပြုကော်မတီကိုလည်းဖွဲ့ပြီးပြီဆိုတော့အင်္ဂဥဝင်းထိန်တို့နဲ့ပြီးခဲ့တဲ့တစ်ပတ်ကလည်းတွေ့ခဲ့ပြီးပြီဆိုတော့အခုဒီဆက်ပြီးတော့တွေ့ကြမယ့်အစီအစဉ်တွေထဲမှာဒီတာဝန်လွှဲပြောင်းရေးနဲ့ပတ်သက်ပြီးတော့ဘာတွေဆက်ပြီးတော့ဆောင်ရွက်ဖို့ရှိပါလဲရှင်ဟုတ်ကဲ့
အဲတာဝန်လွှဲပြောင်းမှုကတော့အခုလောလောဆယ်မှာသမတယုံအပါဝင်နောက်တမတဒုတိယသမတယုံနေအပါဝင်ဝန်ကြီးဌာန36ခုမှာလုပ်တဲ့လုပ်ငန်းတာဝန်တွေလူဝင်အားတွေနောက်ဘတ်ဂျက်သုံးဝေးစင်းနေနောက်ပြီးတော့မှဒီလက်ရှိလုပ်တဲ့စီမံကိန်းတွေအဲအရာတွေကိုကျွန်တော်တို့ကတိရစေဆိုပြီးမှသူတို့တင်ပြခဲ့တာရှိတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဝန်ကြီးဌာနတိုင်းကဘာတွေလုပ်နေတာတိမှနောက်ထပ်တောင်းယူရတဲ့အစိုးရဖွဲ့ကဒီကိစ္စကိုဆက်ပြီးတော့ကောင်းတဲ့ဘဝမှာ
ဟုတ်ကဲ့ရှင် NLD ပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်ကဒီမလိုလားအပ်တဲ့ဝန်ကြီးဌာနတွေပေါင်းမယ်ဆိုပြီးတော့ဒီပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကပြောခဲ့တာရှိပါတယ်အဲ့တော့ဘလို့ဝန်ကြီးဌာနတွေပူးပေါင်းလာနိုင်စရာရှိပါလဲအကောင်ဦးဝင်းထိန်တို့အနေနဲ့ဘလို့တုံ့တက်နေရမျိုးတွေပြင်ဆင်နေရမျိုးတွေရှိတယ်လို့ပြောနိုင်မလဲရှင
်တောင်းဆန်းစုတော်ဒါလည်းမှန်ပါတယ်ကျွန်တော်တို့လည်းတိလန့်ကော်မတီလေးတွေရှိတယ်ဝန်ကြီးဌာနတွေရဲ့အရေးအတွက်နဲ့သူတို့ရဲ့လုပ်ငန်းတာဝန်တွေကိုဆိုတော့အနိုင်ငံကစာနဲ့တော့လကောင်းဒီထဲမှာရှိတဲ့သူကအဖွဲ့ဝင်ငွေဘတ်ဂျက်အရာတော့လကောင်းဟာဘလောက်များပြားတဲ့ဝန်ကြီးဌာနတွေမလိုဘူးလို့တုံ့တက်ပြကြပါတယ်ဒါမှမဟုတ်တောင်းဆန်းစုကဝန်ကြီးဌာနချုပ်ပြမယ်လို့မူအဖြစ်တော့ပြောလိုက်ပြီကျွန်တော်တို့အဲ့ဒါလေးလာနေတယ်လေးလာတဲ့အခါဘလို့ချုပ်မလဲဆိုလို့ရှိရင်ဥမာဆိုတော့ဗျာအရင်ကလည်းကျွန်တော်အနေနဲ့မဆလာဆိုကကိုမိတဲ့ခါကျတော့သူတို့ကဝန်ကြီးဌာနတစ်ခုထားခဲ့တဲ့ဟာကိုနာဝတာတို့နာဖာတို့လက်ထက်မှာဝန်ကြီးဌာနနှစ်ခု၃ခု၄ခုအဲ့လိုခွဲပြစ်တယ်အဲ့တော့လုပ်ငန်းတူရာတွေကိုကျွန်တော်တို့ကပြန်ပြီးတော့စုစည်းမယ်ပေါင်းစပ်မယ်တစ်ချိန်တည်းမှာပဲအဲ့ဒီဌာနဆိုင်မှာလုပ်တဲ့လုပ်ငန်းတွေကိုတော့ကျွန်တော်မဖြေဘူးအဲ့ဒီလုပ်ငန်းတွေဟာဒေါန်ဆန်းကြီးကလည်းပြောပြပြီဝန်ထမ်းတွေကတခြားနေရာမှာဆက်ပြီးတော့တာဝန်ထမ်းမယ်ဆိုရင်တင့်တော်တဲ့နေရာမှာထမ်းမယ်ဘယ်လိုတိတ်ပုံနဲ့ဆိုသူတို့ပြန်ပြီးတော့တင့်တော်ကတခြားတာဝန်ချမဲ့ဝန်ကြီးဌာနတွေနဲ့တိုက်ညီအောင်တင်နာနေနဲ့ပေးပြီးတော့မှကျွန်တော်တို့ပြန်နေရာချထားမယ်အစီအစဉ်စဉ်းစားထားတာရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒီလိုအစီအစဉ်တွေကမှအငယ်ရေဥပမာမလိုအလားအပ်တဲ့ဝန်ကြီးဌာနတွေဆိုဘယ်လိုဝန်ကြီးဌာနတွေဆိုပူးပေါင်းသွားလာနိုင်စရာရှိမလဲအကဟိုစဉ်းစားထားတဲ့ဥပမာတစ်ခုနှစ်ခုလောက်ပြောပြလို့ရမလားရှင
်ဥပမာတစ်ခုပြောရမဆိုရင်ခေါင်းကရှိခဲ့တဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနဆိုရင်အခုခွဲထားတာမေးထားဒီရောင်းပို့ဆောင်ရေးနောက်ပြီးတော့ဆက်သွယ်ရေးအဲ့အမျိုးတွေရှိတယ်အဲ့အမျိုးတွေဝန်ကြီးဌာနတစ်ခုလည်းပေါင်းလိုက်လို့ဖြစ်နိုင်မယ်လို့ကျွန်တော်စဉ်းစားမိတာရှားလားဒီပဲဥပမာဆိုတော့အာကစားတို့ခေါ်တဲ့ခီးသွားတို့ဒါတွေကပေါင်းလို့ရတဲ့ဝန်ကြီးဌာနတွေပါသို့တော်လည်းပဲတကယ်တမ်းဆောင်ရွက်မယ်ဆိုရင်တော့ဘယ်လိုပေါင်းမယ်ဆိုတော့နောက်ကျမှပဲကောင်းတဲ့ပေါ်လာမှာပါ
ဟုတ်ကဲ့ဆို NLD ပါတီအနေနဲ့ရောဒီအစိုးရအသည့်အတွက်ပေါ့နော်ဝင်ကြီးဌာနတွေကိုခန့်အပ်ဖို့အတွက်အကုန်လုံးရာထားထားတာရောရှိပါပြီလားရှင
်အဲကျွန်တော်တို့အခုတော့လူတွေကိုစစ်စစ်နေတယ်တကူးချင်းတယောက်ချင်းကိုတော့ဘယ်မှာလုပ်မယ်ဆိုတော့ nomination တော့တော်မလုပ်သေးဘူးကျွန်တော်အကဲခတ်နေတာပေါ့တဲခတ်နေတယ်ဆိုတော့တို့ရဲ့အချင်းရဲ့ background ရဲ့နောက်ပါဝင်ရဲ့အနေထားရဲ့နောက်တို့ကတောင်းပေးရင်တကယ်တမ်းလုပ်နိုင်မလားမလုပ်နိုင်ရောဆိုတော့စီစီအုံးမှာဆိုတဲ့ခါကျတော့ကျွန်တော်အချင်းယူရမှာပါ
ဟုတ်ကဲ့ NLD အဖွဲ့မဲ့အစိုးရအသစ်ထဲမှာပေါ့လေဒီလက်ရှိပေါ့နော်ဒီအစိုးရတက်တန်းမှာလုတ်တဲ့ဝင်ကြီးတွေရောပြန်ပါလာနိုင်စရာရှိပါလားအင်္ဂရုအဲ့ဒါမျိုးရောတုံ့တက်နေရလေးလာနေရမျိုးရှိပါလားရှင
်လက်ရှိတောင်းယူတဲ့ဝင်ကြီးတွေကတော့ပြန်ပါလာဖို့ဟာရလုံးနေတယ်လို့ကျွန်တော်မြင်ပါတယ်တောင်းဆန်းကြီးပြောထားတယ်လို့ပေါ့မြေသားညာစီရဲ့ဆိုတဲ့မူနဲ့ပြန်လို့တဲ့ခါကျတော့တိုင်းသားတွေကလည်းပါနိုင်တယ်လက်ရှိဒီကြန့်ခိုင်ဖွံ့ဖြိုးပါတီကလည်းပါနိုင်တယ်ဒါပဲကျွန်တော်ကပြောနိုင်တယ်အရင်ဝင်ကြီးတွေပါလားမပါလားဆိုတာကတော့ကျွန်တော်အမြင်ပြောရမယ်ဆိုရင်ပါဖို့ကရန်လုံးနေမယ်လို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ဆိုတော့အထူးသဖြင့်ပေါ့နော်ဒီပြည်တွင်းပြည်ပအားလုံးစိတ်ဝင်စားနေကြတာပြည်တော်စုလွှတ်တော်နိုင်ငံကသူရဥွှေမန်းနဲ့ NLD ပါပဲဆိုတော့သူရဥွှေမန်းကရောဒီအစိုးရတဲ့အဖွဲ့ထဲမှာဟလာဘလိုနေရာမျိုးကနေပါလာနိုင်မယ်လို့အငကဦးဝင်းထိန်ပြောလို့ရမလဲရှင်ဟုတ်ကဲ့
သူတို့ကတော့ဒေါအောင်ဆန်းစီကမဆုံးခဲ့ရသေးပါဘူးသို့တော်လည်းပဲကျွန်တော်တို့တိတိလောက်ကပြောရမယ်ဆိုရင်တော့ဥွှေမန်းကိုပြန်ပြီးတော့နိုင်ငံနဲ့တာဝန်ပေးရမယ်ဆိုရင်တော့တိတ်ဆာရှိရဲ့နေရာမျိုးမှာစဉ်းစားရမယ်လို့ကျွန်တော်ယူဆတယ်။ဘာကြောင့်လဲဆိုရင်ကျွန်တော်တို့အတိုက်ခံဘဝနဲ့တွတ်တော်ရောက်တဲ့အခါမှာတွတ်တော်မှာအတိုက်ခံပီကဆိုတာလှုပ်ရှားနိုင်အောင်သူကကျွန်တော်တို့ကိုအများကြီးလိုက်လျောခဲ့တာတွေအများကြီးရှိတယ်။သို့တော်လည်းသူကအဲဒီမှာတက်မဟိပါတီရဲ့တွဲပဲဥက္ကဋ္ဌဆိုမလားဥက္ကဋ္ဌပဲလုပ်နေတာပေါ့။သူတာဝန်ကိုပြင်းပြီးတော့ကျွန်တော်တို့ကိုတက်ဆာမဲ့ဆိုတဲ့ကူညီတာမျိုးတော့မရှိဘူး။သို့တော်လည်းပဲတွတ်တော် ပုဂ္ဂိုလ်ဆောင်လွှတ်တော်နိုင်ငံအနေနဲ့ကျွန်တော်လွှတ်တော်ထဲမှာမြန်မာဒီမိုစီအဖွဲ့ချုပ်အနေနဲ့ဝင်ပြီးတော့မှတာဝန်တွေကိုကောင်းမွန်ထမ်းဆောင်နိုင်အောင်တော့သူလိုက်လျောခဲ့တာတည်းအများကြီးရှိပါတယ
်ဟုတ်ကဲ့ဆိုတော့အငယ်ပြောသွားတဲ့အချိန်မှာတိတ်ခါရှိတဲ့နေရာမျိုးမှာစဉ်းစားဖို့လိုမယ်ဆိုတဲ့အခါကျတော့သူရဥွှေမန်းကဒီတမရအအတွက်နေရာခန့်မှန်းချက်တွေရဲ့မှာရောပါတဲ့သဘောလားရှင်အငယ်အဲ့လိုသုံးသပ်လို့ရမလားရှင်ဟုတ်ကဲ့
အဲ့ဒီကိစ္စတော့ကျွန်တော်တို့ပြောရမှာစောပါသေးတယ်ပြောရမှာစောပါသေးတယ်
ဟုတ်ကဲ့ NLD ပါတီရဲ့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်တမရဖြစ်ရေးအတွက်ဘလို့အလားအလာကြီးရှိနိုင်မလဲရှင် NLD ဘက်ကရောဘလို့ကြီးစူးစမ်းသွားဖို့ရှိမလဲရှင်ဟုတ်ကဲ
့အခုကတော့ဒေါ်အောင်ဆန်းစုကြည်ကတမရဦးသိန်းစင်နဲ့တွေ့ပြီးပြီဦးသိန်းစင်ကလည်းချုံမော့တိမ်မွေးတဲ့အနာဆွဲပြောင်းမှုကိစ္စကိုသူတွေ့ပြီမဲ့လို့တောင်းယူလိုက်ပြီနောက်ပြီးတော့ဗိုလ်ချုပ်ကြီးမင်းအွန်လိုင်းကလည်းမြန်မာဒီမိုကရေစီဖွဲ့ချုပ်ကတတော်မှနိုင်ရုပ်ကပေါ်မှာနိုင်တဲ့အနေထားကိုအတိမပြုလိုက်ပြီနောက်မှလည်းဒေါ်အောင်ဆန်းစုနဲ့တွဲပြီးတော့လုံနိုင်တဲ့လုံနိုင်ပါတယ်ဆိုတဲ့သဘောမျိုးလည်းပေးထားပြီးပြီ။နောက်နောက်ပြီးတော့အဆုံးဆုံးအဖြစ်နေတူတူကနိုင်ငံရေးနဲ့ပဲမှမပါတော့လဲပဲ။အခုလက်ရှိအစိုးရနဲ့လွတ်တော်ကိုဩဇာညောင်းတဲ့ဘုရားမကြီးဟောင်းဦးတန်းရှင်လည်းတွေ့ပြီးပြီဆိုတဲ့အခါကျတော့ကျောင်းဆန်းစီတမတာဖြစ်ရေးဟာခရိုင်နဲ့ဆိုင်တော့ပို့ပြီးတော့အလားလာကောင်းလာပြီလို့ပဲကျွန်တော်ပြောနိုင်ပါတယ
်။ဟုတ်ကဲ့အလားလာကောင်းမယ်ဆိုတာဘလို့အချိန်မျိုးကိုလောက်ခမန်းလို့ရမလဲရှင်အငယ်ဟုတ်ကဲ
့အဲ့ဒါလေတော်ဆန်းကြီးပြောတဲ့စကားကိုပြန်ကောက်ရမှာပဲသူကလောလောဆယ်မှာပြည်မုတ်ဘုံချင်းကဥရိအယသမတမဖြစ်နိုင်သေးတဲ့အတွက်ကြောင့်မလို့သမတတယောက်ကတော့သူကအမီစင်းပြင်းပြီးတော့သမတတယောက်ဖြစ်ရမယ်ဖြစ်လာမယ်ဖြစ်လာတဲ့အခါမှာအဲ့သမတရဲ့ဟာအဲ့သမတဟာသူရဲ့ငြိမ်းချမှုအောက်မှာလည်းရှိမယ်သမတလုတ်ပိုင်ခွင့်မရှိဘူးတကယ်တော့လုတ်ပိုင်ခွင့်နေတာတော်ဆန်းကြီးအနေနဲ့ပဲသူကကင်တွယ်လုတ်ကင်မယ်ဆိုတာဖြစ်တဲ့အတွက်ကြောင့်မလို့လောလောဆယ်မှာတော့သူဟာချက်ချင်းသမတတော့ဖြစ်လာဖို့ကမလွယ်သေးဘူးသို့တော်လည်းပဲခုနကကျွန်တော်ပြောတဲ့အခြေအနေတွေကဥပမာ59စာလုံးကိုပြင်းတော်လည်းကောင်းသို့မဟုတ်လည်းယာယီရဆိုင်ရင်တော်လည်းကောင်းလုံမဲ့လုံနီးလုံဟာနေတယ်ဆိုလို့ရှိရင်တော်ဆန်းကြီးသမတဖြစ်မဲ့လာလာဟာပိုကောင်းတယ်လို့ကျွန်တော်ပြောခြင်းဖြစ်ပါတယ်
ဟုတ်ကဲ့အင်္ဂဝင်းချိန်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်